မေရိကန်ကာကွယ်ရေးဝန်ကြီးချင်မက်တစ်ကသူယာရုကနေနှုတ်ထွက်မယ်လို့ကြေညာပရင်းတွေကကြေညာခဲ့ပြီးတော့အိမ်မီတော်မှာသမ္မတဒေါ်နယ်ထရမ့်နဲ့အတူနိလေစာစာအပြီးနှုတ်ထွက်စာကိုသူကိုယ်တိုင်သမ္မတထရမ့်စီကိုပေးခဲ့တာလို့ဆိုပါတယ်။ကာကွယ်ရေးဝန်ကြီးမက်တစ်ရဲ့သမ္မတကိုပေးခဲ့တဲ့စာထဲမှာအထူးသဖြင့်အမေရိကန်ရဲ့အင်အားကိုအသုံးပြုမှုနဲ့မဟာမိတ်တွေနဲ့ဆက်ဆံမှုဟာအရေးကြီးတယ်ဆိုတဲ့အမြင်တွေမှာသူနဲ့သမ္မတအကြားအမြင်ကွဲလွဲမှုတွေရှိနေတယ်လို့យေတာထားပါတယ်။မဟာဗျူဟာအကျိုးစီးပွားတွေကြောင့်တင်းမာမှုတွေတိုးမြင့်လာနေတဲ့အချိန်မှာမဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးဟာခိုင်မာပြတ်သားဖို့လိုတယ်လို့လည်းကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကយေတာထားပါတယ်။ရုရှားနဲ့တရုတ်နိုင်ငံတွေကအာဏာရှင်ဆန်ဆန်ကမ္ဘာမှာလွှမ်းမိုးလာနေမှုကိုလည်းကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကသတိပေးထားပါတယ်။အခုလိုကိစ္စတွေမှာသမရအနေနဲ့ကာကွယ်ရေးဝန်ကြီးနဲ့အမြင်တူညီဖို့ကောင်းတဲ့အကြောင်းသူ့အနေနဲ့ယာဒူးကနေနှုတ်ထွက်တာဟာမကနဲ့လို့ရလို့ယုံကြည်တဲ့အကြောင်းသမ္မတထရမ့်ကိုပေးတဲ့စာထဲမှာကာကွယ်ရေးဝန်ကြီးမက်တစ်ကရေးသားထားပါတယ်။ဆီးရီးယားနိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်1000လောက်ကိုပြန်ရုပ်သိမ်းမယ်လို့သမ္မတထရမ့်ကကြေညာခဲ့ပြီးတော့နောက်တစ်ရက်မှာပဲကာကွယ်ရေးဝန်ကြီးဂျင်မက်တစ်နှုတ်ထွက်မယ်လို့ဆုံးဖြတ်ခဲ့တာပါ။